ဂျပန်နိုင်ငံအလဲပိုင်းနဲ့အနောက်တောင်ပိုင်းဒေသတွေမှာမိုးတဲထန်ပြီးရေကြီးမြေပြိုရာတွေဖြစ်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေကိုကယ်ဆယ်ဖို့စစ်တပ်နဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဆောင်နေရပါတယ်။မြေပြိုရာကြောင့်လူပေါင်းတာကျင်တဲ့ခြေတည်ဆုံးခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းအများကြီးရှိနေတာပါ။မြေပြိုပြီးလမ်းတွေရေရှမ်းပျက်စီးနေတာကြောင့်မိသားစု3000ကျော်လောက်ကိုကယ်ဆယ်ဖို့တောင်းနေနေရကြောင်းလည်းမိသားတဲ့တဘာဝပြည်နယ်ရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။အထူးသဖြင့်ရုတ်တရက်မိုးကြီးပဲလို့ခန့်မှန်းထားတဲ့ကမမိုတိုခရိုင်ဒေသမှာရေပိအရည်အစိုးဆုံးကြုံတွေ့နေရတာလည်းဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဂျပန်တပ်သားတွေစီလုပ်ဖို့ပြင်ဆင်ထားဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်
။ဟိုင်ဒိုက်ဂျန်နော်ခေခိုင်ကို
မုန်တိုင်းတင်ဒေသခံတွေအနေနဲ့လူလူကြကြဆက်ပြီးရှိနေဖို့လိုပါတယ်။ဂျပန်ကကိုရီးတပ်ဖွဲ့ဝင်တပေါင်းကိုလည်းအစစ်အစစ်ပြင်ဆင်ထားပြီးစစ်ဆေးလုပ်ငန်းတွေကိုအမြန်ဆုံးလုပ်ဆောင်ပါလို့ဝန်ကြီးချုပ်ချင်းဆိုအပ်ပြီးကပဋိကတဘာဝပြည်ရတဲ့စီမံခန့်ခွဲရေးအဖွဲ့အစည်းအဝေးမှာပြောပါတယ်။စစ်သည်တွေကစားလို့မုတ်တပ်မုန်တိုင်းတန်ခံရတဲ့ဒေသတော်ဝိုင်းလက်စုပ်လူ60လောက်တည်ဆုံးခဲ့ရပြီလို့အနာမိုင်တွေကပြောပါတယ်။